စီးရီးယားနိုင်ငံမြို့တော်ဒမတ်စကပ်ရပ်ကွက်တစ်ခုမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်စစ်မြေအီရန်ဗိုလ်ချုပ်တူတေဆုံတယ်လို့အီရန်နိုင်ငံပိုင်မီဒီယာကနေပြီးတော့ကြေညာပါတယ်။စီးရီးယားမှာရှိတဲ့အီရန်ပြည်သူစစ်ဒေါ်လာရေးဆောင်တက်ရဲ့အကြံပေးဖြစ်သူရက်စီမော့ဆာဗီဖြစ်သူတေဆုံခဲ့တာပါ။အစ္စရေးဟားမတ်စ်ပွဲကြောင့်ဒေသတွင်းမှာအီရန်နောက်ခံပေးထားတဲ့ဖွဲ့တွေနဲ့တင်းမာလာခဲ့တယ်လို့လေဘနွန်အစ္စရေးနယ်စပ်မှာလည်းဟစ်ဘူလာတို့နဲ့အစ္စရေးကြမှာတိုက်ပွဲတွေရှိလာခဲ့ပါတယ်။အခုစောပိုင်းကာလာရုံးကလည်းအစ္စရေးတိုက်ခိုက်မှုကြောင့်ဆီးရီးယားမှာဗိုလ်ချုပ်နှစ်ဦးသေဆုံးခဲ့ပြီ။အခုသေဆုံးသူဖြစ်တဲ့ဗိုလ်ချုပ်မာစတာဗီဟာ2020ဇန်နဝါရီလတုန်းကအီရန်နိုင်ငံမှာဒီအမေရိကန်အီရန်မှာအမေရိကန်ဒရုန်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့တဲ့အီရန်အထူးတပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကွတ်ဆမ်ဆူလိုင်မနီနဲ့တော်ကြီးကိုနှိစက်သူတူဖြစ်တယ်လို့IRNA အီရန်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။အခုဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့အစ္စရေးစစ်ဘက်ကရောဆီးရီးယားနိုင်ငံပိုင်သတင်းကပါထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။ဗြိတိန်ခြေစိုက်တဲ့ဆီးရီးယားလူခွေရေးစောင့်ကြည့်မှုအဖွဲ့ထုတ်ပြန်ချက်မှာတော့ Hezbollah ရဲ့ခြေစိုက်ရုံးခန်းတစ်ခုဖြစ်တယ်လို့တင်ပြရှိတဲ့ယာဉ်ကင်းတစ်ခုကို Mosul ဝင်လာချိန်မှာအစ္စရေးစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဆိုပြီးတော့အသေးစိတ်ဖော်ပြထားပါတယ်ခင်ဗျာ။